မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ20ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီတိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှောင်းလောပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဟုပါညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်အောက်လွှတ်တော်မှာဆွေးနွေးမဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေချမ်းညက်ကိုထောက်ခံတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အာဖဂန်နောက်ဘက်မှာဒီနေ့မနေ့အယုံတက်ချိန်မတိုင်ခင်တာလီဘန်ကောင်တွေရဲ့စီးနင်းတက်ခတ်မှုကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတိုင်ခင်ထိုင်တဲ့သူကြီးညာပြေးသွားမှာပါ
။ကောင်းပါပြီရှင်။ကမ္ဘာပေါ်မှာပဋိပက္ခတွေကြောင့်အနေရရင်ကိုစွန့်ခွာထွက်ပြေးရသူပေါင်းဟာမကြုံစပွန်များပြားလာပြီးတော့ဒုက္ခသည်68တန်းခွဲထိရှိသွားပြီလို့ UNHCR ကပြောပါတယ်။
There's a person forcibly displaced now every 2 seconds. These are people that are fleeing not by choice, but because they have no choice.
UNHCR ပြောခွင့်ရသူ Christopher Boyan မှာရှင်နောက်ပိုင်းမှာအပြည့်ဆုံးကြားမှာပါ။ဒါအပြင်ဒီကနေ့ကြောက်ရွံ့တဲ့နိုင်ငံတကာဒုက္ခသည်များနေကိုကျင်းပခဲ့ကြတဲ့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းနေသူတွေရဲ့လက်ရှိအခြေအနေတွေကိုကြားမှာဖြစ်တယ်လို့ကချင်စစ်ရှောင်းဒုက္ခသည်တွေအတွက်တန်ဖိုးနဲ့အင်အားတွေကိုအစိုးရကတည်ဆောက်ပေးမဲ့အကြောင်းနဲ့ရုရှားအစိုးရဟာသူရဲ့စီးပွားရေးသတင်းဆိုးတချို့ကိုဖုံးကွယ်ဖို့အတွက်ကမ္ဘာဖလားပွဲကိုအသုံးချခဲ့ပုံအကြောင်းတွေကိုနောက်ပိုင်းမှာကြားမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်ကြီးဆွေးနွေးနေကြတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေချမ်းညက်ကိုထောက်ခံကြောင်းသမ္မတဒေါ်နယ်ထရန့်က Republican လွှတ်တော်အမတ်တွေနဲ့မနေ့ကတွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာအမေရိကန်ကိုတရားမဝင်ဝင်ရောက်လာကြတဲ့လူကြီးတွေနဲ့ကလေးတွေကိုတိကျခွဲပြီးထိန်းသိမ်းနေတဲ့သမ္မတထရန့်မူဝါဒတွေပေါ်ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေချိန်မှာပဲသမ္မတနဲ့ Republican အမတ်တွေတွေ့ဆုံခဲ့ကြတာပါနေဆက်မှာတတိုင်းကာယံမှုဥပဒေရဲ့အားနည်းချက်တွေကိုပြင်ဆင်ဖို့ပြည်ဝင်ဗီဇာကန်ဆယ်မဲ့အစီအစဉ်ကိုပယ်ဖြတ်ဖို့နဲ့ဆွေစဉ်မျိုးဆက်ပြည်ဝင်ရနေတဲ့အစီအစဉ်တွေကိုဟန်တားဖို့တွေအပြင်မိသားစုဝင်တွေကိုခွဲခြားထိန်းသိမ်းထားတဲ့နေဆက်ဒေသကပြဿနာတွေကိုဖြေရှင်းဖို့တွေပါဝင်မဲ့အောက်လွှတ်တော်ကလူဝင်မှုကြီးကြပ်ရေးဥပဒေမူကြမ်းတွေကိုသမ္မတကလက်ခံအတည်ပြုခဲ့ကြောင်းလည်းအင်ပီရိုဒုတိယပြင်ချာရေးရရှိရုရှားကပြောပါရယ်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့အမြန်ဆုံးကိုက်တွယ်ဆောင်ရွက်ဖို့သမ္မတကတိုက်တွန်းခဲ့တဲ့အကြောင်းလည်းလွှတ်တော်အမတ်မက်မဲရော့စ်ကပြောဆိုလိုက်တာပါအောက်လွှတ်တော်အမိမြေလွန်ကျွေးကော်မတီဥက္ကဋ္ဌ Republican ကိုယ်စားလှယ်မက်ကယ်မက်ကောကလည်းသမ္မတနဲ့တွေ့ဆုံမှုပေါ်အားရချင်းတဲ့အကြောင်းပြောဆိုခဲ့တယ်လို့သူနဲ့တူလွှတ်တော်အမတ်ဘော့ကွတ်လက်တဲတို့ရေးဆွဲထားတဲ့ဥပဒေမူကြမ်းကိုသမ္မတကထောက်ခံကြောင်းလည်းပြောဆိုထားပါရယ်
ကုလသမဂ္ဂလူခွင့်ရေးကောင်စီဟာသူ့ရဲ့နာမည်နဲ့မထိုက်တန်တော့ဘူးလို့ပြောဆိုပြီးလူခွင့်ရေးကောင်စီကနေတရားဝင်နှုတ်ထွက်ကြောင်းအမေရိကန်ပြည်ထောင်စုကအကြေညာပါတယ်။နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုနဲ့အတူနိုင်ငံဆိုင်ဝန်ကြီးဌာနမှလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲမှာတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကလူခွင့်ရေးကောင်စီဟာလူခွင့်ရေးချိုးဖောက်သူတွေကိုအကာအကွယ်ပေးနေတာကြားပြီးဖြစ်ပြီးနိုင်ငံရေးအရာဘက်လိုက်တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။လူခွင့်ရေးကောင်စီဟာဣသရေလကိုစန့်ကျင်ဗက်လိုက်မှုကလည်းအမြင့်တွယ်နေတယ်လို့စွပ်စွဲပါတယ်။ကောင်စီမှာပြုပြင်ပြောင်းလဲရေးလုပ်ဖို့အမေရိကန်ဘက်ကပြီးခဲ့တဲ့နှစ်အတွင်းစ조사ခဲ့ပေမဲ့ဖြစ်မလာဘူးလို့လည်းသတ်မှတ်ကြီးကထပ်လောင်းပြောပါတယ်။ဗင်နီဇွဲလားတရုတ်ကျူးဘားနဲ့ကွန်ဂိုနိုင်ငံတို့ကလူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြပြီးကောင်စီအဖွဲ့ဝင်တွေကိုကြည်ရင်လည်းအခြေခံအခြားဆုံးအခွင့်အရေးတွေကိုတောင်းလေးစားလိုက်နိုင်မှုမရှိတာကိုတွေ့ရမှာဖြစ်တယ်လို့သတ်မှတ်ကြီးကပြောပါတယ်။လူခွင့်ရေးကောင်စီဟာအရှက်မရှိသူတို့ကောင်းရောင်းဆောင်နေတာလို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုခဲ့ပါတယ်ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစထရီဖင်ဒူဂျယ်ရစ်ကလည်းတုံ့ပြန်ကြေညာချက်တစ်စောင်ကိုထုတ်ပါတယ်ကုလသမဂ္ဂအထွေမှုချုပ်အနေနဲ့အမေရိကန်ပြည်ထောင်စုကိုလူခွင့်ရေးကောင်စီမှာဆက်လက်ပါဝင်ဖို့လိုလားပါကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဟာကမ္ဘာတစ်လွှာအခွင့်အရေးတွေကိုကာကွယ်မြင့်တင်ပေးရမှာအလွန်အရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်နေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။မြောက်ကိုရီးယားကဆောင်ကင်ဂျွန်ဟွန်ဟာစီးပွားရေးနဲ့တန်တမာရေးအဓိကမားမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုနှစ်ရက်ကြာတွားရောက်ခဲ့ပြီးတဲ့နောက်ဒီနေ့ပြောင်းလဲမျိုးတော်ကိုပြန်လည်ထွက်ခွာဖို့ရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့စင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တမိုင်းဝင်ထိပ်သီးတွေ့ဆုံမှုပေါ်တရုတ်သမ္မတရှီရှင်းဖင်ကအားပေးခဲ့တဲ့အတွက်မြောက်ကိုရီးယားကဆောင်ကကျေးဇူးတင်စကားပြောကြားခဲ့ကြောင်းလည်းနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကပေါ်ပြခဲ့တာပါနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ချစ်ချစ်ရင်းနှီးမှုခက်တဲ့တခုရဲ့ဝင်ရောက်လာပြီးဖြစ်ကြောင်းလဲမြောက်ကိုရီးယားကောင်ဆောင်ကပြောပါတယ်ဒီသမ္မတနဲ့နောက်ဆုံးချိန်တွေ့ဆုံပြီးဒီနေ့ပြန်လည်မထွက်ခွာခင်မှာပဲစိုက်ပျိုးရေးနည်းပညာဌာနနဲ့ရထားလမ်း ထိန်းသိမ်းရေးဌာနတစ်ခုကိုလည်းတွားရောက်လည်းပတ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကတော့တရုတ်သမ္မတကမနေ့တုန်းကပဲဘေကျင်းမြို့တော်မှာရှိတဲ့ပြည်သူ့ခန်းမမှာလက်ခံကြိုဆိုခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးတွဲဆုံမှုဟာကိုရီးယားကျွန်းဆွယ်ကနျူကလ িয়ার ပြဿနာကိုနိုင်ငံရေးအရာဖြေရှင်းနိုင်မဲ့အရေးကြီးတဲ့ခြေတံတလန်ဖြစ်ကြောင်းနဲ့တွဲဆုံမှုရလဒ်တွေကိုအကောင့်ထဲပို့နိုင်မှုမျှော်လင့်ကြောင်းပြောဆိုခဲ့တယ်လို့လည်းတရုတ်သမ္မတကိုကူကွားပြီးသတင်းကဖော်ပြပါရတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်မှုနဲ့အပြန်အလှန်ဖြစ်ဖြင့်အမေရိကန်ကလုံခြုံရေးအတွက်အာမခံချက်ပေးဖို့မြောက်ကိုရီးယားအတွက်မချေနှက်စရာဖြစ်နေရတဲ့တောင်ကိုရီးယားနဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေကိုဆန့်ကန့်ထားဖို့လဲအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ပထမဆုံးအချိန်ထိပ်သီးတွေ့ဆုံပွဲမှာသဘောတူထားကြတာပါ။ဒီဥက္ကဋ္ဌကိုမြောက်ကိုရီးယားခေါင်းဆောင်တွားရောက်ခဲ့တာအခုဒီချိန်နဲ့ပါဆိုရင်တော့ဒီနေ့အတွင်းမှာပဲ၃ချိန်ရှိသွားပါပြီ။ဒီနေ့ဆုံးသတ်မဲ့ခီးစင်နဲ့ပတ်သက်တဲ့အစီအစဉ်တွေကိုတော့ခီးစင်မဆုံးခင်တိုင်ခင်အထိတရားဝင်ကြေညာပြောဆိုတာမျိုးတော့မရှိပါဘူး။
တရုတ်သွင်းကုန်တွေအပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအခွန်တိုးကောက်ဖို့ချင်းချောက်လိုက်တာဟာဆိုရင်အဆုံးစွန်ဖိအားပေးအကြက်ကင်မှုဖြစ်တယ်လို့တရုတ်ဘက်ကပြောဆိုလိုက်ပြီးလက်တုံ့ပြန်မယ်လို့လည်းချင်းချောက်ထားပါတယ်တရုတ်အနေနဲ့လုံပုံကင်မှုမပြောင်းလဲဘူးဆိုရင်တော့ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်ကောက်ခံမဲ့အမေရိကန်သမ္မတထရန့်ရဲ့အစီအစဉ်ကိုမနေ့အင်္ဂါနေ့တုန်းကတရုတ်အစိုးရကတုံ့ပြန်တာပါဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံဖို့သမ္မတကညွှန်ကြားထားပြီးဖြစ်ပါတယ်။အခုတခါဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်100ရာခိုင်နှုန်းကောက်ဖို့အမေရိကန်သမ္မတကစဉ်းစားတာဖြစ်ပါတယ်။ဒီပြစ်ဒဏ်ပေးဆောင်ရွက်မှုကိုနောက်လာအတွင်းဆောင်ရွက်ဖို့စီစဉ်ထားပြီးတရုတ်ဘက်ကလည်းတံပြန်ဆောင်ရွက်မယ်အနေအထားရှိနေပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပုတ်ထူးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နိုင်ငံနောက်ပိုင်းမှာဒီနေ့မနေ့အာယုံတက်ချိန်ပတိုင်းကတာလီဘန်တပ်ဖွဲ့တွေရဲ့စီးနင်းတက်ခတ်မှုကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်။မွတ်စင်တွေရဲ့ဤပွဲတော်ကာလအတွင်းတနင်္ဂနွေလယာယီပြစ်ခတ်ရစက်ထားခဲ့ပြီးတဲ့နောက်တပ်ဖွဲ့တွေတက်ခတ်ခဲ့တဲ့အထက်မှာအသေးပြောက်အများဆုံးလည်းဖြစ်ခဲ့ပါတယ်။ဘက်ကစ်ပြည်နယ်ပလာမကွပ်ခရိုင်မှာရှိတဲ့အာဖဂန်စစ်တပ်ကင်းစခန်းတွေကိုတာလီဘန်တွေစီးနင်းတက်ခတ်ရာကအပြင်းထန်တိုက်ပွဲတွေဖြစ်ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေများခဲ့ကြောင်းလည်းဒေသခံတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။တိုက်ပွဲဖြစ်ရာနေရာကိုဥတီလာတဲ့စစ်ကားတန်းတွေကိုတာလီဘန်ရဲ့ချုပ်ကိုတက်ခတ်ခဲ့ရကအစိုးရတပ်ဖွဲ့ဝင်30တေဆုံးခဲ့တာဖြစ်ကြောင်းလဲပြည်နယ်အုပ်ချုပ်ရေးမှူးအဗ်ဒူကာဖူဟာမလစ်ဆိုင်းက VOE ကိုပြောပါတယ်။ကပူးမျိုးတော်မှာရှိတဲ့အာဖဂန်ကာဝေးဝန်ကြီးဌာနပြောခွင့်ရတော့အာဖဂန်စစ်သား13ယောက်ကြာဆုံးပြီး10ယောက်ဒဏ်ရာရကြောင်းအတည်ပြုထားတာပါ။ဒေသခံလူမျိုးရေးဆိုင်ရာတာဝန်ရှိသူတွေကတော့အာဖဂန်စစ်တွေရဲ့တပ်ဖွဲ့တံပြန်တက်ခတ်မှုတွေကြောင့်တာလီဘန်စစ်သွေးကြွ15ဦးတေဆုံးကြောင်းပြောဆိုထားပါတယ်။၃ယောက်ကြာအပြစ်ခတ်ရစဲရေးကိုတာလီဘန်တပ်ဖွဲ့တွေဘက်ကတနင်္ဂနွေနေ့မှာရဆိုင်ခဲ့ပေမဲ့အစိုးရကတော့ပေါ်ဒူးနေ့မှာအဆုံးသတ်မဲ့တရင်တစ်ပတ်ကြာအပြစ်ခတ်ရဆဲရေးကိုနောက်ထပ်10ရက်တက်တန်းတိုးထွားတာပါ။အာဖဂန်ပြစ်ခတ်တွင်တက်ခတ်နေတဲ့အုပ်စုတွေကြားယာယီအပြစ်ခတ်ရဆဲခဲ့တာ18တာအတွင်းဒီဒီချင်းဟာပထမဆုံးလည်းဖြစ်ပါတယ်။တာလီဘန်ရဲ့အပေါ်စစ်စင်ရေးတွေကိုဆန့်ကျင်တဲ့စစ်စင်ကြောင့်ငြိမ်းချမ်းရေးအတွက်ဓာတ်ရိုက်ဆွေးနွေးမှုတွေမှာလမ်းပွင့်လာစေလိမ့်မယ်လို့မျှော်လင့်ကြောင်းလည်းသမ္မတအက်ရှက်ကာနီကပြောဆိုထားပါတယ်။
အင်ဒိုနီးရှားနိုင်ငံဆူမတ်ဒရာကျွန်းကလူသီများကြော်ကြတဲ့ရေကန်ကြီးထဲမှာဒီသတင်းပါအစောပိုင်းကရုတ်ရေကြီးနစ်မြုပ်ခဲ့ပြီးတဲ့နောက်လူပေါင်း180ပျောက်ဆုံးနေဆဲဖြစ်ပါတယ်။စတူယန်ကီလိုမီတာ1145ကျဲတဲ့ထိုပါရေကန်ကြီးထဲမှာကရုတ်ရေကြီးနစ်မြုပ်တာကိုတော့ရင်းငုတ်သမားတွေရေအောက်သုံးအဝေးရင်းဒရုန်းရှင်တွေတုံပြီးအနာပိုင်းတို့ရှာပွေနေပါတယ်။ခီးတဲ့တွေဓာစင်နဲ့ချီတဲ့စိုက်ကဲတွေအပြည့်အချက်တင်လာတဲ့ကရုရေချင်းကပြီးခဲ့တဲ့တနင်္လာနေ့ညနေခင်းမှာနှိမ့်မြုပ်ခဲ့တာပါရေချင်းနှိမ့်မြုပ်ပြီးတဲ့နောက်နိုင်ပိုင်းအချာမှာခီးတဲ့18ဦးကိုကယ်တင်နိုင်ခဲ့ပြီးနောက်ပိုင်းကယ်ဆယ်ရေးလုပ်ငန်းတွေမှာတော့လေပြင်းတိုက်ခတ်ပြီးလှိုင်းထန်တာကြောင့်နှောက်နှေးနေရပါတယ်ရှင
်ဒီနှစ်ကျောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းအခြေခံအခွင့်အရေးတွေရရှိတောင်းဆိုဆန္ဒပြကြပါတယ်ကောက်ဆက်ပစားမြို့မှာရှိတဲ့ကတူပလောင်ဒုက္ခသည်စခန်းမှာနိုင်ငံသားအခွင့်အရေးပါဝင်အခြေခံလူ့ခွင့်အရေးရရှိဖို့ဒုက္ခသည်တွေတောင်းဆိုဆန္ဒပြခဲ့ကြတာပါတခါပြင်းနဲ့မြောက်ပိုင်းမှာပြီးခဲ့တဲ့နေ့ထဲကြုံခဲ့ရတဲ့ဖိပကတ်ရောက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့သူအများစုကတော့မြန်မာအနာပိုင်တွေကနိုင်ငံသားစစ်စစ်ခံမှုတတိကံကပြားတွေထုတ်ပေးနေပေမဲ့အစီအစဉ်အရလုံလောက်မှုမရှိဘူးဆိုပြီးဒုက္ခသည်တွေကလက်မခံဘဲစန့်ကျင်နေကြတာဖြစ်ပါတယ် မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုမကြသေးခင်တုန်းကလည်းမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဘူချုံမူကြီးမင်းအောင်လည်းကမြန်မာနိုင်ငံမှာရိုဟင်ဂျာဆိုတာမရှိတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့အထူးကိုယ်စားလှယ်ကိုပြောဆိုခဲ့တာပါ။ဒုက္ခသည်စကန်တွင်ကဆန္ဒပြသူတွေကတော့ကုလသမဂ္ဂက9သိန်းကျော်လောက်ထိရှိနေတယ်လို့ခန့်မှန်းထားတဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေအတွက်နိုင်ငံတကာကကာကွယ်ဆောက်ရှောက်မှုပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်။ကမ္ဘာဒုက္ခသည်များနေ့ဖြစ်ထုတ်ပြန်ခဲ့တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒေရဲ့ကြေညာချက်ထဲမှာတော့ကမ္ဘာတဝန်းကဒုက္ခသည်ပြဿနာကိုနိုင်ငံတကာတိုင်းတာနဲ့ဝန်ဝင်ပူးပေါင်းဖြေရှင်းကြဖို့တိုက်တွန်းထားတာပါ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းကပြည်ပကတိကြောင့်နေရစွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်ရေတွက်ဟာစံချိန်ချိုးလောက်အောင်ဖြစ်ခဲ့ရကြောင်းဖော်ပြထားပါတယ်။ပြည်ကနေအတွင်းကမ္ဘာတလောနေရစွန့်ခွာထွက်ပြေးရသူပေါင်းက68သန်းခွဲထိရှိခဲ့ပြီးအများဆုံးဖြစ်ခဲ့တဲ့9နိုင်ငံနဲ့မြန်မာနိုင်ငံဟာလည်းတနင်္ဂနွေဖြစ်နေပါဝင်နေတဲ့အကြောင်းလဲအစီရင်ခံစာမှာဖော်ပြထားပါတယ်
။ရုရှားမှာချင်းပါနေတဲ့ကမ္ဘာဖလားပွဲစဉ်တွေမှာတော့အုတ်စုပြီးပေါ်တူဂီနဲ့မော်ရိုကိုတို့မော်စကိုမြို့တော်ကလူးစနီကီကွင်းမှာအခုကစားနေကြတာမှာတော့ပေါ်တူဂီကတလုံးသွင်းထားပါပြီ။အုပ်စုပွဲအတွက်မော်ရိုကိုအသင်းကအီရန်ကိုရှုံးထားပြီးပေါ်တူဂီအသင်းကစပိန်နဲ့တရီကစားထားတာပါ။အခုပွဲမှာတော့ပေါ်တူဂီဘက်ကအနိုင်ရဖို့တေချာပေါက်လို့လည်းခန့်မှန်းထားကြပါတယ်။ဒီကနေ့ဒုတိယပွဲအဖြစ်ရုရှားမြို့တစ်ခုဖြစ်တဲ့ရော့စတိုနာဒါဦးမြို့မှာရော့စတိုကွင်းမှာအုပ်စုအေကဥရုဂွေးနဲ့ဆော်ဒီအာရေဗျတို့မြန်မာစံတော်ချိန်ည9:00နာရီခွဲမှာကစားချမှာပါ။နောက်ဆုံးပွဲမြန်မာစံတော်ချိန်တကောင်းကျော်7:00ခွဲမှာကစားမယ်။အုပ်စုပြီးအီရန်နဲ့စပိန်ပွဲကိုတော့ကာဇန်မြို့ကကာဇန်ကွင်းမှာကစားမှာပါ။အုပ်စုပွဲအတွင်းစပိန်ကပေါ်တူဂီနဲ့တရီကစားပြီးတက်မှတ်ရထားတဲ့အချိန်အီရန်ကမော်ရိုကိုကိုအနိုင်ကစားထားတာကြောင့်သုံးမှတ်ရထားပါတယ်။ဒါပေမဲ့အခုပွဲမှာတော့စပိန်ကနိုင်မယ်လို့ခန့်မှန်းနေကြပါတယ်ရှင
်။
ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ငေးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်ကမ္ဘာပေါ်မှာပဋိပက္ခတွေကြောင့်သူတို့ရဲ့နေရရင်းကနေစွန့်ခွာထွက်ပြေးရသူပေါင်းဟာမကြုံစဘူးများပြားလာပြီးတော့ဒုက္ခသည်68သန်းခွဲတိရှိတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်တဲ့စီရင်ခံစာမှာဖော်ပြလိုက်ပါတယ်။2016ခုနှစ်ဇွန်လအတွင်းတုန်းက UNHCR ကနိုင်ငံတကာအစိုးရတွေအနေနဲ့ဒုက္ခသည်တွေကိုခွဲဝေလက်ခံကြဖို့ #withrefugees ဆိုတဲ့လှုပ်ရှားမှုနဲ့အတူတောင်းဆိုခဲ့ပါသေးတယ်။ဒါပေမဲ့လည်းဒီလိုတောင်းဆိုမှုအပေါ်လုံလောက်တဲ့တုံ့ပြန်မှုတော့အခုချိန်ထိမရရှိခဲ့ပါဘူး။ VOA သတင်းဟုတ်ဂျူလီတဘောပြပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြထားပါတယ
်ဇွန်လ20ရက်နေ့မှာကြောက်တဲ့ကမ္ဘာဒုက္ခသည်များနေ့အတွက်ထုတ်ပြန်လိုက်တဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အစီရင်ခံစာထဲမှာဒုက္ခသည်အရေအတွက်ဟာစံချိန်တင်များပြားလာတယ်လို့ဖော်ပြထားပါတယ် UNHCR ပြောခွင့်ရ Christopher Bryan က
There's a person forcibly displaced.
ဆက်ကမှာလူတယောက်နှုံးဟာသူတို့နေရခြင်းကနေစွန့်ခွာထွက်ပြေးနေရပါတယ်အသက်ရှင်တန်ခြင်းနဲ့ဆိုရင်သူတို့မှာထွက်ပြေးရုံကလွယ်လို့တခြားရွေးစရာနည်းလမ်းမရှိတာကြောင့်ပါအ
စ်ပွဲတွေပြိပခါတွေဖိနှိပ်ညှဉ်းပန်းမှုတွေကြောင့်အခုလိုထွက်ပြေးနေကြရတာလို့လဲဘွိုင်ယန်ကပြောပါတယ
် We've seen new conflicts arise
ကဘာတလောအရင်ကဘာပြဿနာမှမရှိတဲ့နိုင်ငံတွေဒေသတွေမှာပြိပခါတွေတိုးဖြစ်ပွားလာတာကိုတွေ့ရပြီးတော့ဒီလိုအခြေအနေတွေကြောင့်လူတော်တော်များများဟာအိုးအိမ်စွန့်ခွာထွက်ပြေးနေရပါတယ်အားလုံးဟာကျွန်တော်တို့ခမရတို့လိုလူသားတွေဖြစ်ပြီးကံမကောင်းအကြောင်းမလှတဲ့အခြေအနေကြုံဆုံကြလို့အခုလိုထွက်ပြေးကြရတာပါ
အဓိကမှဒုက္ခသည်အဖြစ်ကြည်ကျင်းနေတဲ့ခံယူဖို့ရွေးချယ်ခြင်းမှမဟုတ်ဘူးလို့လည်းသူကပြောပါတယ်။ဒါပေမဲ့လည်းဒုက္ခသည်ပြဿနာကိုဖြေရှင်းဖို့တုံ့ပြန်ရမှာတော့လူသားဆန်းဆန်းကြည့်ရင်ဖြေရှင်းရမယ်ဆိုတဲ့အယူအဆကိုစွဲကင်ဖို့ဟာမလွယ်ကူလာပါဘူး။အစိုးရဟာဒုက္ခသည်ပြဿနာကိုဖြေရှင်းကင်တွေ့ရမှာလူသားချင်းဖြစ်တယ်ဆိုတဲ့ယက်တီချက်ထက်နိုင်ငံအလုံးစုံရေးရာကိစ္စရပ်တွေကိုထည့်သွင်းစဉ်းစားပြီးတော့ဆုံးဖြတ်ကြတယ်လို့ဆိုပါတယ်။ဒုက္ခသည်ဆိုင်ရာ American Committee ဦးဆောင်ညွှန်ကြားရေးမှူး Eskinda Nigesh က
they don't see them as
through ha luda de phit de so da ko the mat twet phe nangan an twet won dong bo phit de so da ko be mi nya da ba de ka ro aso ya de ha dukkha de pyatana a paw so yain thai lan pi dukkha de de ko lat ma khan chin ja ba bu
dukkha de pyatana ha lun nge de 260 lauk ka de ga sat tin la da phit pi nangan da ga a ni ne di pyatana ko phit shin bo let shaung la ja da ha a chin ni pu so ya si de a chang bwayan ga thauk pya ba de
this really is a global problem it's a human problem
da ka ba pyatana luda de ye pyatana ba ka ba nangan de a ni ne di pyatana paung so twet tu pu paung saung ywet lo ya me a phie paung so pu paung shaung pwe bo chanaw lo tai ton ba de
ဒ ဒုက္ခသည်အရေးစပိန်နိုင်ငံရဲ့ကိန်းတွေဘုံကိုစံနမူနာအဖြစ်ဘွားရင်ကပြောပါတယ
် The response that Spain showed
လူငယ်တဲ့တရင်ဘတ်တွင်ဒုက္ခသည်အများပြားတင်ဆောင်လာတဲ့နိုင်ငံတကာသင်းမောကိုစပိန်ကလူသားဆန်ဆန်ဂယုနာအပြည့်နဲ့ကန်းကက်ခွင့်လက်ခံလိုက်တာဟာပြယုတ်နမူနာကောင်းတစ်ခုပါပဲ
အခုချိန်မှာလူလူချင်းဖေးမှကူညီမှုတွေကနေအနာဂတ်ကဘာကြီးပေါ်ပုံရိပ်ကောင်းတွေထွက်ပေါ်လာစေမှာဖြစ်တာကြောင့်လူငယ်မျိုးဆက်သစ်တွေရဲ့တာယာလှပတဲ့မနက်ဖြန်တိုင်းအတွက်ဒီကနေ့လူသားတွေအဆုံးဖြတ်ပေးရမှာဖြစ်ကြောင်းလည်းသူကပြောဆိုပါရခင်ဗျာ
ကောင်းအောင်တင်ပြတော်ရပါရှင်ဂျွန်လ20ရက်နေ့ဒီကနေ့ကြောက်တဲ့ကဘာဒုက္ခသည်များနေ့ကိုထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းခုနှစ်ခုလုံးမှာကျင်းပခဲ့ပါတယ်ဒီလိုနယ်စပ်မှာခလုံးနေရတဲ့ဒုက္ခသည်တွေအတွက်ထောက်ပံ့ပေးနေတဲ့စားနပ်ရိက္ခာတွေလည်းအလုံးလောက်မရကြတော့သလိုအလုံးလုံးခွင့်လည်းမရကြတဲ့အတွက်ခက်ခဲတွေရှိနေကြတာပါဒီဒုက္ခသည်တွေအတွက်မြန်မာအစိုးရဘက်ကလည်းအလုတ်အကိုင်းနဲ့နေရာထိုင်ခင်းစီစဉ်မပေးနိုင်တဲ့အတွက်နေရပြန်ဖို့ဆိုတာလည်းမလွယ်ကူသေးပါဘူးအဖြစ်ဆုံးကတော့မအေးအေးမကတည်တင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ကကရင်နဲ့ကရင်ပြည်ဒုက္ခသည်စခန်းခုနှစ်ခုမှာခိုလုံနေကြတဲ့ဒုက္ခသည်တသိန်းနီးပါးဟာနေရရင်းကိုပြန်ဖို့အတွက်အခက်အခဲတွေရှိနေတာပါလက်ရှိမြန်မာအစိုးရဘက်ကလည်းသူတို့နေရရင်းကိုပြန်တဲ့အခါမှာနေထိုင်ရေးနဲ့အလုတ်ကိုင်းကိစ္စတွေကိုစီစဉ်ပေးနိုင်တာတွေမရှိဘူးဆိုပြီးဒီအပတ်အတွင်းမှာပဲလာရောက်ပြောကြားမှုတွေရှိတဲ့အတွက်နေရပြန်ဖို့ကအခက်အခဲတွေရှိနေတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
ပြောရမယ်ဆိုတော့ကျွန်တော်တို့ကဘာမှမရှိဘူးပြန်ဖို့ကလည်းကျွန်တော်တို့ကတော်တော်ခက်ခဲရှိတယ်လေကျွန်မအမ်ဘစီကအဲ့ဒီယူရီးယားမှာလာပြောနေတဲ့အမ်ဘစီကစကောင်းဝင်ပြီးတော့အဲ့ဒီပြန်ပြန်မဲ့လူတွေကသူတို့မေးတာပေါ့ရပြန်လို့ရှိရင်ရအိမ်ရှိတာအလောက်ကနေရှိတာတဲ့ရအိမ်မရှိလို့ရှိရင်တော့ကျွန်တော်တို့ကမလုပ်အင်းနပါတယ်ကြိုးရမစမ်းမဒီနိုင်ဘူးလေအလုံးမရှိလို့ရှိရင်လောက်ကင်မရှိလို့ရှိရင်တော့ပြန်ရင်လည်းကျွန်တော်တို့လည်းလောက်ကင်မသိနိုင်ဘူ
းဆယ်စုနှစ်သုံးခုလောက်နေထိုင်ခဲ့ရပြီးတတိယနိုင်ငံနေစီကိုလည်းမတော်နိုင်နေရက်ကိုလည်းပြန်ဖို့အတွက်ကနေထိုင်စရာအလုတ်ကင်တွေမရှိအောင်သာမကလုံခြုံရေးအတွက်ပါစိုးရင်ရတဲ့အတွက်ဒုက္ခတွေအများစုကတော့နေရက်ကိုမပြန်လိုကြပါဘူးဒီအတွက်လက်ရှိထိုင်းနယ်စပ်မှာပဲသူတို့အနေနဲ့တရားဝင်နေထိုင်ခွင့်နဲ့အလုတ်လုတ်ခွင့်တွေရမယ်ဆိုရင်တော့အဆင်ပြေနိုင်မယ်ဆိုပြီးဒုက္ခတွေတူကပြောပါတယ
်တကယ်လို့ဒီထိုင်းရခွင့်ပြုမယ်ဆိုတော့ဒီထိုင်းထဲမှာသူတို့တရားဝင်ပေါ့နော်အလုတ်လုတ်ကင်စားတော့ပြီးနေထိုင်ခွင့်ပေးတော့ပိုကောင်းတယ်နိုင်ငံခြားပို့ဖို့ကြတော့လဲနိုင်ငံခြားကလည်းသူတို့ရဲ့ဘယ်လဲဥပဒေအစ်တွေနဲ့အလိုမျိုးအစိုးရတဲ့ပြောင်းတဲ့အခါမှာသူတို့ကအလုတ်ဒုက္ခတွေကိုတိတ်ပြီးတော့လျှောက်ထားခွင့်တိတ်မပေးတော့ဘူးလေအလိုမျိုးဆိုတော့ဥမာငါကြားမှာသွားနေမယ်ဆိုလို့ရှိရင်လည်းဖားနေပြီးတော့တက်ကြီးပါဆိုလည်းပညာပြန်တေးရမှာအလိုမျိုးဆိုတချို့တွေကမနေမသွားချင်တော့ဘူးကိုဒီမှာပဲနေတာအနေသားကြနေပြီဆိုသူတို့ဒီမှာပဲနေရှင်တယ်ဒီမှာပဲလောက်ကင်စားရှင်တယ်အလိုမျိုးလူတွေရှိရပေါ့နော်လက်ရှိနေရာလေးမှာပဲတရားဝင်ပေါ့နော်လောက်ကင်စားတောက်ခွေလေးပြီးရင်တော့ပို့ပြီးအဆင်ပြေတာပေါ့ဒုက္ခတွေအတွက
်ဒုက္ခတွေကြီးရဲ့စားနပ်ရိက္ခာတွေကလုံလောက်မှုတွေရှိလား
မလုံလောက်ပါဘူး
ဒုက္ခသည်စခန်းတွေကိုအဓိကဆန်းနယ်ရိက္ခာတွေပံ့ပိုးကူညီပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ TPPC က2019ခုနှစ်ကစပြီးဒုက္ခသည်တွေကိုထောက်ပံ့မှုတွေဆက်မပေးတော့တဲ့အကြောင်းနဲ့မတန်ဆွမ်းသူတွေဒုက္ခိတတွေကိုပဲထောက်ပံ့ပေးသွားမှာဖြစ်တယ်ဆိုပြီးအသိပေးထားကြောင်းကရင်ဒုက္ခသည်ကော်မတီကဆိုပါတယ်ဂျွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်တွေကိုတော့ထိုင်းနယ်စပ်ကဒုက္ခသည်စခန်း9ခုလုံးမှာအခမ်းအနားတွေကျင်းပခဲ့ကြတယ်လို့လည်းကရင်ဒုက္ခသည်ကော်မတီကဆိုပါတယ်
အလုပ်စကောက်ကတော့ဒီလိုလုပ်ကြတာပဲစကောက်စကန်ကစကူရနေတာဆိုလို့လေကန်ကွန်မန်ဒါဝါကန်ကွန်မန်ဒါဆိုစကားပြောတယ်ပြီးတော့ဂျန်နီရှာကစကားပြောတယ်ခီအာစီလက်စကားပြောတယ်ကန်ဇာဘွေတော့ရှိတာပေါ့
ဟုတ
်တယ်ဘောလီဘောတို့ဖူတ်ဘောတို့ကနော
်ကဘာတဝမ်းလုံးမှာစစ်ပွဲတွေဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကြောင့်2018ခုနှစ်အတွင်းအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ပေါင်းက68တန်းခွဲရှိလာတာမို့ဒါဟာအများဆုံးစံချိန်တင်သွားခဲ့တယ်လို့လဲUNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်ပြည်တွင်းကနေထွက်ခွာပြီးတခြားနိုင်ငံတွေမှာထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်စုစုပေါင်းက 25.4 သန်းရှိတယ်လို့လည်းဆိုပါတယ်။
မအေးအေးမတင်ပြသွားတာပါခုတော့ကချင်စစ်ရှောင်းတွေရဲ့သတင်းပဲဆက်ပါမယ်ဒီကနေ့ဂျွန်လ20ရက်နေ့မှာကြောက်တဲ့နိုင်ငံတကာဒုက္ခသည်များနေ့အခိတ်ထိမ့်မှအဖြစ်အခမ်းအနားပွဲတွေကိုကျင်းပနေတဲ့တချိန်ထဲမှာပဲစစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်တွေရယင်းနေထိုင်ဖို့အတွက်တံဖိုးနဲ့အင်အားတွေကိုအစိုးရကနေပြောင်းရွှေ့နေတဲ့ခွင့်ပေးခဲ့ပါတယ်ငြိမ်းချမ်းရေးနဲ့အလံဝင်းနေတဲ့ကချင်ပြည်နယ်မှာစစ်ပြေးဒုက္ခသည်တွေအတွက်တံဖိုးနဲ့အင်အားဆောက်လုပ်ပေးဖို့အစီအစဉ်ဟာကောင်းမွန်နေဆိုပြီးလွှတ်တော်ကိုယ်စားလှယ်တွေကယူဆနေသလိုဒုက္ခသည်တွေအတွက်နေရပြန်နိုင် င်းနဲ့ပြန်လည်ထူထောင်ရေးဟာအဓိကလိုအပ်နေတယ်လို့လည်းကချင်နိုင်ငံရေးပါတီကောင်ဆောင်တွေကရှုံးမြင်ပါတယ်။ PO အထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်အင်ကသတင်းပေးပို့ထားပါတယ်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကစစ်ဘေးဒုက္ခသည်အိမ်တောင်စုတွေအတွက်တံပိုးနဲ့အိမ်ယာ95လုံးကိုပြောင်းရွှေ့ခန္ဓာဖွင့်လွှတ်ခဲ့တဲ့အကြောင်းဝိုင်းမော်မြို့နယ်မဲဆန္ဒနယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးနော်လီကပြောပါတယ်
။ဆောင်စခန်းမှာရှိတဲ့လူတွေထဲကပေါ့နော်ကျွန်တော်အိမ်ချတရာကိုတန်ဖိုးနေအိမ်ရာကိုရှုပြောင်းပေးတဲ့အခမ်းအနားပေါ့ကျွန်တော်တို့ကအချင်းဒီနယ်မှာငင်းချမ်းရေးကပဲချင်ရမယ်ဆိုတာမသိဘူးပြည်သူတွေရတဲ့ NGO တွေရဲ့အကူအညီထောက်ပံ့မှုနဲ့ပဲဆိုတော့အဆင်မပြေဘူးတို့နေအိမ်ကိုပဲချင်ပြန်ရမယ်ဆိုတာလည်းမသိတဲ့အခါကျတော့အခုလိုမျိုးပဲပေါ့နော်အစိုးရကနေ IDP တွေအတွက်တည်တဲ့နေရာလေးတွေကိုစီမံခန့်ခွဲပြီးတော့တန်ဖိုးနေအိမ်ရာလေးစောက်ပေးပြီးတော့မှအခုဒီနေ့ပုံစံမျိုးလုပ်တာတော့အကောင်းဆုံးဖြစ်ပါတယ်လို့မျှော်လင့်တာပေါ့
ကျောင်းရှိနေဆိုင်ခွေအတွက်ဝိုင်းဝမြို့နယ်ကဒုက္ခသည်စခန်းတွေဖြစ်တဲ့တာဂရအတရတော်ဖုံးတော်ကြီးကျောင်းနဲ့ခတ်ချူကယ်ဆယ်ရေးစခန်းမိုင်းနာနှစ်ချင်းစတဲ့ကယ်ဆယ်ရေးစခန်းတွေမှာနေထိုင်တဲ့ဒုက္ခသည်မိသားစုတွေကနေမဲနှက်စနစ်နဲ့ရွေးချယ်ခဲ့တာပါဒုက္ခသည်စခန်းတွေထဲမှာအင်ချီ95အင်ချီဟာမိုင်းနာကြီးရွာနီးမှန်ပြကြီးရွာမှာဆက်လုထားတဲ့တံပိုးနဲ့အိမ်ယာကိုပြောင်းရွှေ့နေထိုင်ကြပြီလို့ဝိုင်းဝမြို့နယ် IDP စခန်းအသွင်းရေးမှူးဦးတန်ဆဲကပြောပါရတယ
်။အရာဟုတ်တယ်အဲ့ဒါကိုရှင်ကနေခိုင်းတာပေါ့ဟာငါအိမ်ကเทคันโมจูเอลูนึกซาเดะจริงๆเนี่ยเลยสุดแล้วเอลูเมไนค้านเนี่ย
ตําพูเนี่ยไอ้ญามาณีทายตูฤณีเนี่ยณีขึ้นตาရှိပြီးไอ้เนี่ยမြေခွက်ကိုရောင်းချခွင့်မရှိဘူးလို့လဲစခန်းတာဝန်ရှိသူတွေကပြောပါတယ်ဝိုင်းမုံမြို့နယ်တွင်းမှာစစ်ပေးဆောင်စခန်းများပြားရှိနေပြီးတောင်းနဲ့ချီတဲ့စစ်ဆောင်တွေဟာတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့အကြားတိုက်ပွဲတွေကြောင့်တင်းဆောင်လာရတယ်လို့ IDP စခန်းသွင်းရေးမှူးဦးတန်ဆဲကပြောပါတယ
်ခမန်းချေက4,000တော့အင်ချေပေါ့စခန်းကများတယ်20-30လောက်ရှိတယ်လူဦးရေက3,000လောက်ရှိမှာသူတို့နေတဲ့နေရာမှာဟိုကမလုံခြုံတော့လေဆရာ
မိုင်းနာဒုက္ခသည်စခန်းနေရွာသားသူကတော့လက်ရှိနေရာချထားပြည့်တဲ့နေရာဟာလုတ်ကင်စားသားဖို့အခက်အခဲရှိနေတယ်လို့လည်းဆိုပါတယ
်အခုအမှားသူတို့ပြေးတာ60-40ဆိုတာသူအခြေဘူးမို့တော့ဘာမှမထူးလေသူကအမှားလုတ်ကင်စားသားဖို့နေရာအခက်အခဲဖြစ်နေတော့
စစ်ဆောင်တွေအတွက်တံဖိုးနဲ့အိမ်ယာဆောက်လုပ်ပေးဖို့အတွက်ကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချသားရေးဝန်ကြီးဌာနနဲ့ကချင်ပြည်နယ်ဆိုရလို့ကနေစီစဉ်ဆောက်လုပ်ပေးခဲ့တာပါလက်ရှိကချင်စစ်ပြည်ဒုက္ခသည်တွေအနေနဲ့နေရပြန်နိုင်ရေးနဲ့ပြန်လည်ထူထောင်ရေးကိုယ်တိုင်လိုလားတယ်လို့ကချင်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ကချင်မျိုးရကွန်ကရက်ပါတီဥက္ကဋ္ဌ M ကွန်လကပြောပါတယ
်သူတို့ကိုခေတ္တနေထိုင်ဖို့ရန်အဆောက်အဦနဲ့တက်တက်ကြမ်းမရေးလူမျိုးရေးအများကြီးအဆင်ပြေအောင်ဆိုတော့မှခဏနေဖို့ပြီးထားတာဖြစ်တယ်ကျန်တဲ့အများစုကတော့နေရတဲ့ရင်းနဲ့ပြန်လဲထူထောင်ရေးကိုပဲလုပ်နေတယ်။ဒီလိုခေတ္တခဏနေတာတော့သူတို့သိကြမှာမလိုလားဆိုတော့ကျွန်တော်သိတယ်
။ဒါပေမဲ့စည်ရေးပဋိပက္ခတွေဖြစ်ပွားနေစေဖြစ်ပြီးငင်းချမ်းရေးနဲ့လှမ်းဝေးနေသေးတဲ့ကချင်ပြည်နယ်ဒေသတွေမှာစစ်ပြေးဒုက္ခသည်တွေအတွက်တံဖိုးနဲ့အိမ်ယာဆောက်လုပ်ပေးဖို့အစီအစဉ်ဟာကောင်းမွန်တယ်လို့လည်းဒေသခံလှုပ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ကချင်ပြည်နယ်ဒေသတွင်2013ခုနှစ်ကစလို့တပ်မတော်နဲ့ KIU တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲတွေကြောင့်ဒေသခံ3000နီးပါးဟာပြည်တွင်းနဲ့သရုပ်နယ်ဇက်တွေမှာထွက်ပြေးသိမ်းချောင်နေကြရပါတယ်ခင်ဗျာ
။နိုင်ကွန်အိမ်ပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ပါမယ်။ရုရှားနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပွဲဟာဒေါ်လာ15ဘီလီယံအကုန်ကျခံစီစဉ်ကျင်းပတာဖြစ်တယ်လို့ရုရှားအစိုးရကပြောဆိုထားတဲ့အတိုင်းကုန်ကျမှုအများဆုံးပွဲဖြစ်ပါတယ်။ဒီအတွက်ရုရှားမှာအားကစားရုံတည်ကြီးတွေနဲ့မီယထာလမ်းသစ်တွေအတော်များများတိုးလာခဲ့ပြီးလေဆိပ်တွေကိုလည်းအဆင်မြင့်မွန်းမံပြင်ဆင်နိုင်ခဲ့တဲ့အပြင်ကမ္ဘာအလယ်မှာရုရှားရဲ့ပုံရိပ်ကောင်းလာစေဖို့အခွင့်အရေးတရားအရရှိတာလည်းဖြစ်ပါတယ်။ရုရှားအစိုးရဟာသူ့ရဲ့စီးပွားရေးသတင်းဆိုးတချို့ကိုဖုံးကွယ်ဖို့အတွက်ကမ္ဘာဖလားပွဲကိုအသုံးချခဲ့ပုံရတဲ့အကြောင်းမော်စကိုမြို့တော်ကနေ Henry Richwell သတင်းပေးပို့ထားတာကိုမခင်ဖြူတွေကတင်ပြပေးပါမယ်
။ဒီနေ့ကမ္ဘာဖလားပွဲအတွက်ရှိပီးသားအားကစားရုံတချို့ကိုပြန်လည်ပြင်ဆင်တာနဲ့အသစ်ထက်တိဆောက်တာတွေအတွက်ရုရှားဟာဒေါ်လာ3ဘီလီယံသုံးစွဲခဲ့ပါတယ်။အခြေခံအဆောက်အုံတိဆောက်မှုတွေအတွက်ကိုတော့ဒေါ်လာ10ဘီလီယံသုံးခဲ့တာပါ။ဒီလိုငွေကြေးကုန်ကြခံသုံးစွဲဖို့ကြံပါရဲ့လား။ရုရှားဆူရလိလာတုံးသက်ရေးစင်တာကပေါမောက်ခဂရီဂိုရီယက်ကအခုလိုတုံးသက်ပါတယ
် The discussion of efficiency of a championship in Russia like in Brazil
ရုရှားမှာဘောလုံးပွဲတွေကံမို့ကုန်ကြစိတ်တကယ်တမ်းထီအောင်ရလာဆွေးနွေးကြတာကဘရာဇီးမှာမင်္ဂလာဆောင်ဝိဆုံအတွက်သုံးရတယ်လို့မျိုးပါပဲတစ်ဖက်မှာကဒါကလူရောလူရတဲ့လူတိုင်းပြောလို့လိုတဲ့စီးပွားရေးရထီအောင်မှုကိုတိုင်းတဲ့အခါမှာအမေရိကန်ပြည်ထောင်စုရဲ့၃လတစ်ကြိမ်စီရင်ခံစာနဲ့တော့တိုင်းလို့မရတာသိကြပါတယ်ဒါရေရှည်ကြည့်ရမယ့်ကိစ္စပါ။ဟော်ကီတခုတည်းကစားတဲ့တိုင်းပြည်မဟုတ်တော့ပဲဘောလုံးပွဲတွေကစားလာမယ့်တိုင်းပြည်ဖြစ်ဖို့လဲကျွန်တော်တို့မျှော်လင့်ပါတယ
်။2014ခုနှစ်ကဘရာဇီးနိုင်ငံမှာနောက်ဆုံးကမ္ဘာဖလားဘောလုံးပွဲကျင်းပခဲ့ခြင်းတုန်းကဒေါ်လာ17ဘီလီယံကုန်ကျခဲ့ပြီး အခုလေးနှစ်ကြာလာပြီးတဲ့အခါအဲ့ဒီမှာဘာအပြောင်းလဲမှသတိသာသာမတွေ့ရပါ
ဘူ
း။ရုရှားနဲ့ဘရာဇီးကိုနှိုင်းယှဉ်ရရင်တော့ဒီမှာကအခြေခံအဆောက်အုံတွေကျွန်တော်တို့ထက်အများကြီးပိုကောင်းပါတယ
်။ဘရာဇီးအသင်းပရိသတ်တူပြောတာပါ။အခုကမ္ဘာဖလားပွဲကျင်းပချိန်မော်စကိုမြို့တော်ကိုလာလေကြတဲ့ခီးသွွားဥယျာဉ်လောက်များတဲ့အရေးအတွက်မျိုးအရင်တုန်းကတခါမှမရှိခဲ့ဘူးသလိုဒီခီးသွွားတွေကရုရှားရူဘီငွေဘီလီယံနဲ့ချီသုံးကြမှာဖြစ်ပါတယ်။သတင်းလေးပတ်ပြီးလို့ဒီခီးသွွားတွေပြန်သွားကြပြီးတဲ့နောက်မှာလည်းဒီကမ္ဘာဖလားပွဲကျင်းပတဲ့အတွက်ရေရှည်အကျိုးကျေးဇူးတွေရလာဖို့မျှော်လင့်ထားတာပါ။ယူကရိန်းနိုင်ငံကိုကျူးကျော်ခဲ့တဲ့အတွက်သူ့ဘော်တန်ခတ်ပိတ်ဆို့မှုတွေရှိနေတဲ့တိုင်အောင်ရုရှားကတော့အခုကမ္ဘာဖလားပွဲမှာဒေါ်လာ15ဘီလီယံအကုန်ကျခံရင်းနှီးမြှုပ်နှံပြီးတော့ကမ္ဘာလည်းမှာရုရှားရဲ့ပုံရိပ်တက်လာအောင်လုပ်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်
။ဆော်ဗရီမင်းမောင်ရဘူဒူတီမီချီအိုရှို
ဘူဒင်ကသူ့မှာရှိသမျှအင်အားနဲ့ဒီကိစ္စကိုအရေးမကြီးတဲ့ပုံဟန်ဆောင်နေပါတယ်။ပိတ်ဆို့တန်ခတ်တာတွေရှိပေမဲ့ဒီလောက်ကြီးကျယ်တဲ့ကမ္ဘာဖလားကိုကျင်းပနိုင်ခဲ့တယ်စီးရီးယားစစ်ကိုဆက်ပြီးတော့ဆင်နွှဲနိုင်တယ်။ကမ္ဘာကကျွန်တော်တို့ကိုလာပြီးတော့စာတင်တယ်လို့လက်ချလာမပေးနဲ့ဆိုတာမျိုးပြလိုက်တာပါ။လူတိုင်းကလည်းပျော်နေကြပါလေ။နောက်ဆုံးအချိန်မှာတော့ဒီလိုမျိုးပျော်နိုင်ဖို့သူရဲ့ကိုယ်ပိုင်ငွေတွေတုံးခဲ့ရတာပါလားဆိုတာသိလာကြတယ်။အခုဒါကိုစပြီးတော့ခန်းစားနေရပါပြီ
။အရင်ဆုံးခန်းစားရသူတွေကတော့အသက်အလယ်အလယ်အရွယ်ပိုင်းတွေပါ။ပြီးခဲ့တဲ့သတင်းပတ်ကမ္ဘာဖလားဖွင့်ပွဲနေ့မှာပဲအစိုးရကပင်စင်လာစာခန်းစား권အသက်အရွယ်ကိုအမျိုးသားတွေအတွက်အသက်60သတ်မှတ်ထားရကနေ65နှစ်ပြောင်းလဲသတ်မှတ်လိုက်ပြီးတော့အမျိုးသမီးတွေဆိုရင်အသက်55နှစ်ကနေ63နှစ်အထိကိုတိတိတသားကျွမ်းမြင့်လိုက်တာဖြစ်ပါတယ်။ဒီအတွက်ရုရှားအများစုခံရခံနေကြတယ်လို့အသက်63နှစ်အရွယ်အဲဗာကပြောပါတယ်
။ Ну, может быть, просто подумали, что
တာကမျိုးလင်းမထားတဲ့ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့ဘလုံးပွဲတွေရှိနေတော့ဒီလောက်မြင်မြန်ကြီးဖြစ်လာလိမ့်မယ်လို့မတွေးခဲကြတာပါပဲ။
ကမ္ဘာဖလားဘောလုံးပွဲဟာရုရှားလူငယ်တွေအတွက်တော့တစ်လွင်တောက်ပနေတဲ့အဆောက်အုံတစ်ကြီးတွေမမေ့နိုင်တဲ့အမှတ်တရတွေနဲ့လက်ဆောင်တစ်ခုရလိုက်သလိုပါပဲလို့ရုရှားတွေကပြောကြပါဗျ။ကမ္ဘာဖလားပွဲတွေကတော့တစ်လအတွင်းပြီးသွားတော့မှာပါ။ဒီကနေ့နောက်ဆက်တွဲကောင်းမွေစိုးမွေတွေဘလို့ဖြစ်လာမလဲဆိုတာကိုတော့လာမယ့်နှစ်တွေအတွင်းစောင့်ကြည့်ရမှာဖြစ်ပါတယ်ရှင်
။မခင်ပြူရဲပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပေးချင်ပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြာရှည်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါအောင်။
မြန်မာ့လူတော်ကိုယ်စားလှယ်ရဆွနေကြမယ်လွေမှုကြီးကြပ်ရေးဆိုင်ဥပဒေချနေရက်ကိုထောက်ခံကြောင်းသမ္မတတော်နယ်ထရန့်က Republican လူတော်မတ်တင်နဲ့မနေ့ကတွေ့ဆုံညီမှာပြောလိုက်ပါတယ်မက္ဆီကိုနိုင်ငံနဲ့နယ်စပ်မှာအမေရိကန်ကိုတရားမဝင်ရောက်လာကြတဲ့လူကြီးတွေနဲ့ကလေးတွေကိုတိကျခွဲပြီးထိန်းသိမ်းနေတဲ့သမ္မတထရန့်ရဲ့မူဝါဒအပေါ်ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေကြမှာပဲသမ္မတနဲ့ Republican ကိုယ်စားလှယ်တွေတွေ့ဆုံခဲ့ကြတာပါကရမ်ကလူခွင့်ရေးကောင်စီရဲ့သူ့နာမည်နဲ့မထိုက်တန်တော့ဘူးဆိုပြီးလူခွင့်ရေးကောင်စီကနေတရားဝင်နှုတ်ထွက်ကြောင်းအမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အတူနိုင်ငံခြားရေးဝန်ကြီးဌာနမှလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းကရမ်ကဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကလူခွင့်ရေးကောင်စီကလူခွင့်ရေးချုပ်ပေါက်တဲ့သူတွေကိုအကာအကွယ်ပေးနေတာကြားပြီးဖြစ်ပြီးနိုင်ငံရေးအရာဖက်လိုက်တဲ့အဖွဲ့အစည်းတစ်ခုဖြစ်နေတဲ့ကြောင်းပြောဆိုခဲ့ပါတယ်အာဖဂန်နိုင်ငံနောက်ပိုင်းမှာဒီနေ့မနေ့အယုံတက်ချင်မတိုင်ခင်တာလီဘန်သဘုံတွေရဲ့စီးနင်းတက်ခတ်မှုတွေကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်မွတ်စလင်တွေရဲ့ဤပွဲတော်ကာလအတွင်းတနင်္ဂနွေလုံးယာယီပစ်ခတ်ရစက်ထားခဲ့ပြီးတဲ့နောက်သဘုံတွေတက်ခတ်ခဲ့တဲ့အထက်မှာအသေးအပြောက်အများဆုံးလည်းဖြစ်ပါတယ်ဘတ်တိစ်စီနယ်တဲကအာဖဂန်စစ်တပ်ကင်းစခန်းတွေကိုတာလီဘန်တွေစီးနင်းတက်ခတ်ခဲ့ရာကအပြင်းထန်တပ်ပွဲတွေဖြစ်ပွားပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေအများပြားရှိခဲ့ကြောင်းလည်းဒေသခံတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်းဟာစီးပွားရေးနဲ့တန်တမာရေးအဓိကမာမေးဖြစ်တဲ့တရုတ်နိုင်ငံကိုနှစ်ရက်ကြာတွားရောက်ပြီးတဲ့နောက်ဒီနေ့ပြုံရဲမြို့တော်ကိုပြန်လည်ထွက်ခွာဖို့ရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်းစင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တမိုင်းဝင်တီးတွေ့ဆုံမှုပေါ်တရုတ်သမ္မတရှီချင်းဖင်ကအားပေးခဲ့တဲ့အတွက်မြောက်ကိုရီးယားကောင်ဆောင်ကကျေးဇူးတင်စကားပြောကြားခဲ့တဲ့အကြောင်းလဲမြောက်ကိုရီးယားနိုင်ငံပိုင်ကိုရီးယားပို့သတင်းအေဂျင်စီကပြောဆိုခဲ့တာပါ။
တရင်အချင်းချက်ကိုကောင်လင်းဦးကညညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကောင်အောင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA American အသံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီအထိ line မီတာ 25kHz 15539 line မီတာ 32kHz 11893 line မီတာ 51kHz 9339နဲ့ line မီတာ 190kHz 15905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါတောသားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်မနင်္ဂလာပါ
This program has come to you from the Voice of America, Washington. From Washington.